မင်းခင်ဗျာ88မှာပြည်သူလူထုတရားလုံးညှောမှန်းခဲ့ကြတဲ့ညှောမှန်းချက်တွေကတော့အာနာရှင်စနစ်ဖြုတ်ချဖို့အတွက်အဓိကဖြစ်ပါတယ်။မဆလာအစွာပြုသွားခဲ့တဲ့ဆရာတော်ကလောလောဆယ်လက်တလောအောင်မြင်ရခဲ့ပေါ့။ဒါပေမဲ့ရေရှည်မှာအာနာရှင်စနစ်ပြုတ်ချပြီးတော့ဒီမိုကရေစီအစီအပွင့်တွေကိုသူတို့ခံစားကြရလိမ့်မယ်လို့ညှောမှန်းခဲ့ကြတယ်ထင်ပါတယ်။29နှစ်ကြာလာတဲ့အခါမှာအဲ့ဒီညှောမှန်းချက်ကိုဘယ်လောက်ထိပေါင်းပြအောင်မြင်ခဲ့ပြီလို့ပြောနိုင်ပါလားခင်ဗျာ။
ဒီနားလည်တာပေါ့နော်အဲဒီကာလာတွေကတော့ဟိုဒီမိုကရေစီဆိုတာကတော့ဟိုပြောကြတာပေါ့အလုံးဒါပေမဲ့လည်းအဓိကကတော့အဲဒီကကျွန်တော်တို့ចောင်းသားတွေအနေနဲ့ကောပြည်သူတွေအနေနဲ့ကောကတော့ဒီဂုံတိတ်ခါရှိတဲ့ဘဝမှာမနေရတာပေါ့နော်သူတချင်းကတော့လည်းစီဝါရေးမှာဆိုလဲထင်တယ်လို့ငွေဆက်ကူတွေကိုလာချက်သိမ်းလိုက်တာမျိုးပြည်သူလူထုပေါ်မှာဘလို့မှဟိုတိတ်ခါနဲ့တန်ဖိုးတစ်ခုမဆက်ဆံဘူးဆိုတဲ့ခံစားချက်မျိုးပေါ့နော်အဲ့ဒါပိုအဓိကကြမယ်ထင်တယ်ဟိုတိတ်ခါမဲ့ဆက်ဆံခံရတယ်အဲ့ဒါစီဝါရေးမှာရောနိုင်ငံရေးမှာရောလူခွင့်ရေးမှာနော်အဲ့ဒီပေါ်မှာမကျင်းနဲ့လို့spontaneous လို့ခေါ်ရအလိုလျောက်ထပြီးတော့လာဟိုအောင်ကြောရတဲ့ဘောပါပဲဒီပုံမှာမှနိုင်ငံကြီးကောင်းဆောင်တွေကနေဒါအရောဖြင့်ဒီလိုဂုံသိက္ခာနဲ့လိုတဲ့ဘောကိုရဖို့ဆိုရင်ဒီမိုကရေစီဟာအကောင်းဆုံးစနစ်ပဲဆိုပြီးတော့ပြောကြလို့ဒါဆင်နာရှင်စနစ်စံကြီးဒီမိုကရေစီရေးဆိုပြီးဖြစ်ပေါ်လာတာပါဆိုတော့အခု29နှစ်ကြာခဲ့တဲ့ခါမှာအဲ့ဒီမန်ဒက်တွေပြေဝပြီလားဆိုရင်ပြောရမယ်ဆိုရင်တော့ပြေဝဝမရှိသေးဘူးအများကြီးဆက်ပြီးတော့ခီးဆက်အောင်မယ်လို့ကျွန်တော်တို့တောင်းတပါတယ်
ဒီမိုကရေစီကတော့ပူပြီးကြက်ပြန်တဲ့ခီးပေါ်လေလောလောဆယ်မှာတော့အဲ့ဒီဆင်နာရှင်တပါတီအနာရှင်စနစ်မှာခံခဲ့ရတဲ့ဖိနှိပ်ချုပ်ချယ်မှုတွေလူကုန်သိက္ခာကင်းမဲ့မှုတွေကတော့အခုတော်တော်လေးပပျောက်သွားပြီလို့ဆိုနိုင်ပါလား
ကျွန်တော်ထင်တာကတော့ဒီ88မှာဒီဒီမိုကရေစီလို့ပြောတဲ့အခါမှာပေါ့နော်နောက်ပြီးတော့အဓိကကလည်းဗမာမျိုးကြီးတွေမှာရှင်လူငယ်ကြီးအဓိကဦးစီးပြီးလုပ်ကြတာပေါ့နော်ဆိုတဲ့အခါကျတော့ဘာတော့တွေ့ရလဲဆိုတော့ဟိုနောက်ပိုင်းလှုပ်ရှားမှုကြီးကျေပြန့်လာတာပေါ့နော်နောက်ပိုင်းဆန်မျိုးတွေကိုကြာနေများသဘောပေါက်လာတာကတော့ဒီမှာနိုင်ငံရေးပြဿနာဟာစင်နာရှင်စနစ်တက်တနာတခုရမဟုတ်ဘူးမာဖီးယားဆက်ရဲကလွတ်လပ်ရေးကြကလေးကပြည်တော်စုကိုပြင်းပြတောင်းပြီးတင်းပြချက်ပြီးပြည်တော်စုပုံမပေါ်ခဲ့တာဒါကြောင့်မို့တိုင်းသားအခွင့်အရေးတွေတိုင်းသားရပိုင်ခွင့်တွေလည်းသိအရေးကြီးလို့လူတွေကနားလည်မြင်လာကြတဲ့အခါကျတော့အခုလူကုန်တိတ်ခါလို့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခွင့်အရေးတွေမရတော့ဘူးပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားတွေရဲ့တန်းတူရေးဆိုတာတွေကပြောလာကြတဲ့အခါကျတော့အဲ့လိုပေးရန်ပေါင်းစုံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့အခုချိန်ကြီးဟာလေအဲ့ဒီအနေထားကိုပြည်ဖို့ကမရောက်သေးဘူးလို့ပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ကိုမင်းကြီးကအဲ့ဒီလွတ်လပ်ရေးရပြီးတဲ့ကာလကိုပြောတော့ကျွန်တော်လည်းအဲ့ဒီခိစားကိုနည်းနည်းပြန်ကောက်ချင်ပါတယ်လွတ်လပ်ရေးကျူပန်းစဉ်တုန်းကလည်းပဲမြန်မာနိုင်ငံသားတွေဟာတိုင်းရင်းသားတွေလည်းပါဝင်ခဲ့ကြတယ်ဘာသာမရွေးလူမျိုးမရွေးအကုန်လုံးလူတန်းစားအလွှာပေါင်းစုံကလွတ်လပ်ရေးရရှိဖို့ဆိုတဲ့စီတန်းနဲ့ကျူပန်းခဲ့ကြတယ်ဖက်စစ်ကိုတွက်လှန်ခဲ့ကြတယ်လွတ်လပ်ရေးရပြီးတဲ့အခါမှာအဲ့ဒီစီတန်းတွေမှင်းမှင်းပပျောက်သွားပြီးတော့ပြည်ထောင်စုလည်းပဲအန္တရာယ်ကျလာတယ်လူတချို့ကတော့ဝေဖန်ကြပါတယ်အဲ့ဒါဗိုလ်ချုပ်အောင်ဆန်းသူကောင်းဆောင်မျိုးကွယ်လွန်သွားလို့သူရဲ့ပင်လုံးမှာပေးခဲ့တဲ့ဂတိကဝတ်တွေအကောင့်ထဲမပေါ်နိုင်လို့လေတချို့ကပြန်ဆုံးဆက်ကြတာပေါ့လေဆိုတော့အခု88နောက်ပိုင်းမှာအဲ့လိုညှောမှန်းချက်မပြစ်မီဖြစ်နေသေးတာဘောတစုံတရာကျွန်တော်ထောက်ပြဝေဖန်စရာရှိပါလားဘာကြောင့်ဆိုတာအဲ့လို
โอเคဥချော်လုံးကပြောတဲ့အထက်မှာလည်းပါပါတယ်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီစနစ်ဟောင်းကိုမှာဖိနှိပ်မှုဒါမှမဟုတ်လေကျုံကျွမှုကိုတော်လန်းတာတစ်ပိုင်းပေါ့ဒီကျုံကျွမှုကိုတော်လန်းပြီးတဲ့အခါမှာဟလာအနာဂတ်နိုင်ငံကောအနာဂတ်ပြည်တော်စုကဘယ်လိုမျှော်မှန်းချက်မျိုးနဲ့ဘယ်လို vision မျိုးနဲ့ပေါ့နော် foreign minister အပိုင်းနှစ်ပိုင်းပေါ့ဆိုတော့ဟိုစနစ်ဆိုးကြုံပြုမှုကိုတော်လှန်ရတာကြတဲ့ခါကျတော့အလုံးပုံညံသူပေါ်မှာအကြောင်းပြုပြီးတော့ညီညွတ်နိုင်တယ်ခုနကတွေးရောင်အသားရောင်မခွဲပဲအလုံးပါနိုင်တယ်ပေါ့ဒါပေမဲ့လည်းဒီကနေ့ရှေ့ဆက်ပြီးတော့ဘယ်လိုဟလာအာနာခွဲဝေမှုတွေနဲ့ဘယ်လိုတန်းတူအခွင့်အရေးတွေနဲ့ဟလာသွားကြမလဲဆိုပြောတဲ့အခါမှာတော့ခုနက vision ပေါ့နော်အန်ဒီအနာဂတ် vision ကိုစဉ်းစားတဲ့အခါမှာတော့တစုတစ်ဖွဲ့ကပို့ပြီးတော့ level ကြီးအုပ်ချင်တာတစုတစ်ဖွဲ့ကပို့ပြီးတော့အခွင့်အရေးလိုချင်တာကျွန်တော်တို့ animal farm ဆိုတဲ့သူတွေရတယ်ပေါ့နော်ပြောရမယ်ဆိုရင်တော့အားလုံးတော့အတူတူပဲငါတော့ပို့အခွင့်အရေးစီးစဉ်နေဆိုတော့အမြင်မျိုးတွေဖြစ်လာရပုံမှာမူတည်ပြီးတော့ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနိုင်ငံမှာမဆိုပါဘူးနော်လူမျိုးကြီးဝါဒပါတီကြီးဝါဒခေါင်းဆောင်ကြီးဝါဒတွေပေါ်လာတဲ့အခါမျိုးမှာကျွန်တော်ထင်တယ်ခုနကလုံးတော့အတူလုပ်ခဲ့ကြတယ်တကယ်ကအကျူးကျေးဇူးကြတဲ့ခါကျတော့တစ်ဖက်ဆောင်းနေဖြစ်တယ်ဆိုတဲ့အမြင်မျိုးတွေအဲ့ပါဝင်ခဲ့သူတွေမှာအလုံးခံစားကြတာပါပဲဒီသဘောမျိုးကလွတ်လပ်ရေးတိုက်ပွဲတုန်းကလည်းဟိုနေဆက်ဆံကြီးမှာလွယ်ကူခဲ့ပေမဲ့ regular support ကလည်းအလုံးပါခဲ့ပေမဲ့တကယ်ကဖြစ်ဆောင်ရေးပိုင်းမှာကျတော့ခုန vision တွေကွဲလာတာတွေ့ရပါတယ်ဒီခုလေဒီ democracy တော်လိုင်းမှာလည်းအနာရီပါပဲဟလာဒီဆက်အနာရှင်စနစ်ကိုဆက်ညီလက်မြန်မှာအလုံးတူညီကြတယ်ဒီကနေ့ကမှဒီနိုင်ငံကိုရှေ့ဆက်ဘလို့တိဆောက်မလဲဆိုတဲ့ကိစ္စမှာတော့အခုထိအငင်းပွားစရာတွေမင်းမျိုးတိုင်းရှိနေတော့မှာ
ဟုတ်ကဲ့ကိုမင်းကျွန်တော်ကဒီလိုလွတ်လပ်ရေးနောက်ပိုင်းမှာဖြစ်ပြူကွဲလာတဲ့ဇာလမ်းမျိုးကတော့အာဖရိကမှာတော့အများကြီးတွေ့ရတယ်ထင်ပါတယ်။ဘာလို့လဲဆိုတော့သူနိုင်ငံတွေကသမိုင်းအစဉ်လာမရှိဘဲနဲ့နေဂျာသမားတွေကသူတို့သိမ့်ပိုက်တဲ့အခါမှာနေနမိတ်မြင်းဆွဲပြီးတော့မင်းဒီနဲ့ယူငါဒီနဲ့ယူဆွေးလုခဲ့ကြတယ်ဆိုတော့လွတ်လပ်ရေးပြီးတော့အဲ့ဒီကိုလိုနီစနစ်ရဲ့ အစင်လာအတိုင်းသူတို့လွတ်လိုက်ပြလိုက်တော့မတူညီမှုတွေပါနေရပါလိမ့်မယ်မြန်မာနိုင်ငံမှာကြတော့လွတ်လိုက်ရင်မဆုံးရှုံးရင်ကလေးကလည်းတိုင်းရင်းသားတွေအလုံးဟာအဲ့ဒီနေနမိအထက်မှာတော့ပါဝင်ကြကြပြီပေါ့လေတချို့ကမြန်သားရှိမယ်တချို့ကတော်တော်လေးကြာခဲ့ပြီဖြစ်မယ်အဲ့ဒါကြောင့်လွတ်လိုက်ယူတော့လည်းပဲဒီနယ်ကိုသိမ်းခဲ့တာပဲဒီတိုင်းပြန်ပေးဆိုပြီးတော့ယူခဲ့ကြတယ်ကျွန်တော်အဓိကဆင်ခြင်တာကအိန္ဒိယနဲ့နိုင်ဆင်ခြင်တယ်အိန္ဒိယမှာလည်းပဲလူမျိုးရေးကွဲပြားမှုတွေဘာသာရေးကွဲပြားမှုတွေ diversity ကပိုတော့မှများသေးတယ်ဒါပေမဲ့သူတို့နိုင်ငံမှာကြတော့အခုခါမှာဒီလိုစီဝန်ကွဲပြားမှုကိုမြန်မာနိုင်ငံလောက်ပြင်းပြင်းထန်ထန်မကြတော့ဘူးအဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျာအ
ိန္ဒိယနဲ့မြန်မာနိုင်ငံဆိုတော့တူပါတယ်မြန်မာနိုင်ငံ1948အချိန်ကဥပဒေကိုဆိုလို့ရှိရင်ဒါအိန္ဒိယနိုင်ငံမှာဥချံထွန်းလို့ကွင်သွားဆွဲခဲ့ကြတာပေါ့နော်အိန္ဒိယမှာရေးရလို့ပြောလို့ရပါတယ
်
ကျွန်တော်မြန်မာနိုင်ငံနဲ့အိန္ဒိယနဲ့အချိန်ကဥတွေကလည်းတော်တော်တူပါတယ်အဆဆကလေးကဒီတော်ပုံစံမျိုးဆက်ခဲ့ကြတာဒါပေမဲ့လည်းအိန္ဒိယမှာကဒီမိုကရေစီကရှင်သန်တဲ့အခါကျတော့ဒီမိုကရေစီရှင်သန်နေပြီကကာလပတ်လုံးအမှားတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတာဒါတော့ငငယ်သိမယ်တော်တော်များများလက်ခံထားကြတာပါဆိုတော့ဒီမိုကရေစီအားသာချက်ကအမှားကိုငြင်းငြမ်းစွာဆိုတာပြင်ဆင်ခွင့်ရှိတဲ့သဘောဖြစ်ပါတယ်ဆိုတော့အိန္ဒိယမှာဟလာဒီလူနည်းစုတွေတိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအခွင့်အရေးတွေကိုတောင်းဆိုတာတွေကိုငြင်းငြမ်းတဲ့နည်းနဲ့ဒီမိုကရေစီကိုဖြည့်ဆည်းနိုင်တဲ့အခါကျတော့အိန္ဒိယအခြေခံဥပဒေဟာစတော့ကတပီတော်နဲ့စခဲ့ပေမယ့်အခုတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ Federal Feature လို့ခေါ်တဲ့ဒီ Federal လက္ခဏာတွေအများကြီးတွေ့လာပါတယ်ဆိုတော့အိန္ဒိယဒီနိုင်ငံကိုကြည့်မယ်ဆိုရင်2014လောက်တည်းကိုကျွန်တော်ပြည်내အသက်တွေဖွဲ့စည်းပြတာအထိလိုင်ရောမှုတွေလုပ်နိုင်ပါတယ်ဒီကနေ့ပြောရမယ်ဆိုရင်ဒီမိုကရေစီရှင်သန်နေလို့ရှိရင်ဖက်ဒရယ်လက္ခဏာတွေနဲ့မတူညီမှုတွေကိုပြန်လည်ညှိနှိုင်းပြီးတော့ဖြည့်ဆင်းဖို့ပိုလွယ်ပါတယ်။မနိုင်ငံမှာလည်းအဲ့ဒီအခွင့်အရေးဟာဟိုရကျင့်ခဲ့ပါတယ်။1962မှာတကယ်တော့ရှမ်းပြည်ဥဆောင်ပြီးတော့တိုင်းရင်းသားတွေကတင်ပြတဲ့ကိစ္စတွေအကုန်အကျွေးနဲ့မှန်တယ်မှားတယ်ခဏထားပေါ့နော်။ဒါပေမဲ့ဥလူလိုပုံမှန်ခေါင်းဆောင်တွေကဒါကို accommodate ခေါ်တာပေါ့နော်။အပြန်လည်းစိစက်လာဖြည့်ဆင်းနိုင်မှုကြိုးစားခဲ့ကြတာ။ဒါပေမဲ့62မှာအလုံးပြတဲ့မြစ်တက်ကဟလာအာဏာပေးလိုက်တဲ့အခါမှာဒီမိုကရေစီစိတ်တုံးသွားပါတယ်ဒီမိုကရေစီစိတ်တုံးတဲ့အခါမှာပဋိပက္ခတွေသဘောထားကိုလဲမှုတွေကိုဖြည့်ဆင်းပြီးအပေးယူလုပ်ပြီးတော့စစ်ဆေးညှိနှိုင်းနိုင်မယ်စနစ်လည်းပျောက်သွားပါတယ်ဒါကြောင့်မို့ဒီမိုကရေစီမရှိရင်ဖက်ဒရယ်ဖြစ်တယ်လို့ဆိုရင်အမှန်တကယ်ပါတယ်ဖက်ဒရယ်ဘယ်တော့ပဲကောင်းကောင်းပြောပြောအဆိုဗီယက်ယူနီယံဆိုရင်ဒါကမှအကောင်းဆုံးဖက်ဒရယ်အခြေခံဥပဒေစီလို့ပြောလို့ရပါတယ်ခွဲထွက်ခွင့်တော့အမှတ်ခံထားပါတယ်ဒါပေမဲ့လည်းဒီမိုကရေစီမရှိတဲ့အခါမှာဒီဆိုဗီယက်ယူနီယံမှာရှိတဲ့ဖက်ဒရယ်စနစ်ကဖက်ဒရယ်အတူအရောင်းလို့အားလုံးကအလုံးကတက်မှတ်ကြပဲ။ဒါမှမဟုတ်ကျွန်တော်မြန်မာကတော့လူမျိုးတွေဘာသာတွေကွဲပြားတဲ့လူဖွဲ့စည်းမှစစ်မှန်တဲ့ Federal လက္ခဏာရဖို့ဆိုရင်ဒီမိုကရေစီရှင်သန်နေပုံဝင်ချင်မှာဖြစ်ဒီမှသာဖြစ်နိုင်မလို့ကျွန်တော်တုံ့တက်ပါတယ်။ဒီမိုကရေစီစိတ်တုံးခဲ့တဲ့တကြောင်မှုဒီပြဿနာတွေပို့ပြီးတော့ဆိုးဝါးလာတာ
။ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံရဲ့လောလောဆယ်ပြဿနာကစစ်တပ်ကအနာဖင်လိုက်တဲ့စစ်အနာရှင်စနစ်ပေါ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုအခုဒီဆက်ရှိနေကြတွေ့ရတယ်။ဆိုတော့အဓိကကတော့ဒီအနာရှင်စနစ်ပေါ့ကွာ။ဆိုတော့မြန်မာနိုင်ငံဖွဲ့စည်းပုံရလည်းပဲစစ်တပ်ရဲ့အရှင်ဝါကနိုင်ငံရေးမှာအတော်လေးကြီးမားနေတော့ဒီချက်ကဘလောက်ထိတားဆီးဖြစ်နေလဲလို့ညီကုန်းဆွေးလို့ရလားခွန်ကျင
်ကျွန်တော်မြင်တာကတော့အာနာရှင်လို့ပြောလို့ရှိရင်တက်မလို့တခုခဲကိုကျွန်တော်ပုံတွေကားချပြောလို့မရပါဘူးနောက်ပိုင်းမှာပို့ပြီးတော့ယူနေစုတွေအတွက်အာမခံနိုင်မှုဆိုတာဟာကျွန်တော်ကတော့တဦးတစ်ဖွဲ့တယောက်တစ်ခုတစ်ဖွဲ့တစ်ခေါင်းဆောင်တဦးကနေပြီးတော့လော်ဝတီအုပ်ပြီးတော့အာနာကိုစီမံခန့်ခွဲနိုင်တယ်ငါတို့မှဒါရပိုင်ခွင့်ရှိရဆိုအနေနဲ့ရှိနေတော့ပိုင်းကတနာအဖြစ်ရှာဖို့ခံနေမှာဖြစ်ပါရဲ
့ဆိုတော့သဘောတရားအရလက်တွေ့အဖြစ်လောလောဆယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်ဘယ်ဟာကိုစပြင်သင့်မှာလဲအဲ့ဒါဖွဲ့စည်းပုံကိုပြင်ရမလားအဲ့လိုတပါတီတူတယောက်တဖွဲ့တစ်စီးတစ်ခုရဲ့ဩဇာလွှမ်းမိုးနေတဲ့အခြေအနေကိုမရောက်ရအောင်တားဆီးနိုင်မဲ့ဟာဘယ်ဟာနဲ့ကျွန်တော်ဖန်တီးရမလဲအဲ့လိုအခြေအနေမျိုးမဖြစ်အောင
်ကျွန်တော်ရေပုံကပြောနေတာတော့မြန်မာနိုင်ငံမှာ sequence လို့ခေါ်တဲ့ဘယ်ဟာကိုဦးစားပေးလုပ်မလဲဘယ်ဟာကတော့ဟလာအစင်တိုင်းဖြစ်တယ်လဲဆိုတာမှာစဉ်းစားကြရရှိပဲကျွန်တော်အမြင်ကတော့ဗမာပြည်ရဲ့လက်တော်ပြဿနာကိုအဓိကတိုင်းပြည်ပါတော်တော်ကြီးဖျော်ဖျဲမှာဖြစ်သွားအောင်လုပ်ဖို့ဆိုရင်လည်းမတိတ်ကတော့စီးပွားရေးပါပဲဒါကကျွန်တော်ရေဒီယိုကာလာလို့ရမယ်အလယ်လက်ကာလာမှာဗမာပြည်နိုင်ငံကြီးကိုတတ်ထမ်းမှာကတော့ကျွန်တော်ထင်တယ်ရွေးကောက်ပွဲတွေပါရွေးကောက်ပွဲတွေကိုပုံမှန်တက်မတော်ကလာခွင့်ပြုမယ်ရွေးကောက်ပွဲတွေကိုရက်လက်တွေကိုတက်မတော်ကလာဟိုကျွန်တော်တို့အော်နာလို့မြေပေါ်နော်ဟာလက်လက်ပြင်ခံမယ်ဆိုလို့ရှိရင်မိုင်းနိုင်ငံကြီးကတတုံကြရစီကိုယူပါဘူးရှိပါတယ်နောက်ဆုံးအဆုံးဖြတ်ပြီးမှကတော့ဒီစီးပွားရေးနဲ့ရွက်ကောက်ပွဲပုံမှန်ဖြစ်လာလို့ရှိရင်တော့အာငင်းငင်းလို့ခေါ်တဲ့ဒါ nation building ပေါ့နော်တိုင်းပြည်ပြည်ဆောင်ရေးပြောင်းလဲပြည်ဆောင်ရေးဒါကတော့ကတော့အဆုံးဆုံးတော့အလုံးလာကိုစီကောင်ကထိုက်တန်တဲ့အာနာကိုရမှုရှိတဲ့အနေအထားဖြစ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဘယ်အစပြင်ရမလဲဆိုပြီးတော့အင်မတန်ခက်ခဲတဲ့ကိစ္စတွေပေါ့နော်။အရက်ဖက်စစ်ပဆက်ဆံရေးလိုမျိုးဟလာဒီပြောင်းစုကြီးတိထောက်ရေးလိုမျိုးဒါကအင်မတန်အရေးကြီးပါတယ်။ဒါလေးကိုလက်ဦးစားပေးပြီးတော့ကျွန်내ကျွန်တော်စီးပွားရေးလိုရွေးကောက်ပွဲလိုကိစ္စမျိုးမျက်ကွယ်ပြုမယ်ဆိုလို့ရှိရင်ဒီနိုင်ငံပုံပြီးခက်ခဲနိုင်မှာ။ဒါလို့ပြောလို့ကျွန်တော်တို့ကစီးပွားရေးတွေရွေးကောက်ပွဲတွေဦးစားပေးရမယ်ဆိုလို့ငြင်းငြင်းရေးတွေမလုပ်အောင်မဟုတ်ပါဘူး။ကျွန်တော်အကုန်လုံးလုပ်ရမယ်။ဒါပေမဲ့ ကျွန်တော်တို့ကဒီ sequence ကိုစဉ်းစားတဲ့အခါမှာလက်တလောတိုင်းပြီးတော့လိုအပ်တာဟာစီးပွားရေးနောက်ဆုံးအလယ်လက်လိုအပ်မှာယူကောက်ပွဲကြီးဖြစ်တယ်နောက်ဆုံးကတော့ဒန်ဒီနှစ်ခုတည်နေမှဒါလည်း nation building ကအောင်မြင်မှလို့ထင်ပါတယ်နှုတ်ဆက်ကျွန်တော်တို့နိုင်ငံမှာဟိုအငင်းပွားနေရတဲ့ပုံခတ်လို့ကျွန်တော်တုံ့တက်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းကအဲ့တော့မြန်မာနိုင်ငံဟာကုမင်းစင်ပြောတဲ့ nation building အတွက်မှန်ကန်တဲ့လမ်းပေါ်ကိုရောက်နေပြီလို့ပြောနိုင်ပါလားခင်ဗျာ
nation building တန်ကန်နဲ့မှာရောက်ဖို့ဆိုရင်ကျွန်တော်ကတော့ပြောရဲစီးပွားရေးပုံမှန်ဖြစ်ရမယ်။နော်စီးပွားရေးဖြစ်ရင်စည်ရဲမွတ်တင်မှုတွေတိတ်များနေမယ်ဆိုရင်ဒီကျွန်တော်တို့ကတိုင်းသားပြည်ထနာလူမျိုးစုပြည်ထနာကိုပဲအာရုံစိုက်နေပြီးတော့ဒီဝန်ဆောင်ပြည်ထနာကိုမျက်ကွယ်ပြုလို့ဖြစ်ပြီးတော့တိုင်းပြည်မှာကိုယ်မတိမနေသူတွေပုံဖြစ်လာနိုင်ပါတယ်။မတရားဝင်စုဝင်လည်းပုံကြီးချက်ပြနိုင်ပါတယ်ဒါတစ်ခုပေါ့။နောက်တစ်ခုကတော့ဒီရွေးကောက်ပွဲတွေဆက်ရှိနေတာဟာဒီမိုကရေစီကျပ်သားကြီးကိုအလေးအကျဉ်းလုပ်ပေးတယ်လို့ဆိုရင်ဆောက်ပါတယ်။ရွေးကောက်ပွဲတွေကဘယ်လောက်ပဲ train ချက်တွေအားနည်းချက်တွေရှိစီရှိစီယူကောက်ပွဲတို့ဒါတမိုင်းတို့ကြုံနေရှိပါလိမ့်အင်္ဂလိပ်ကဒါကြောင့်မို့ယူကောက်ပွဲအစောကြီးရစပြီးအလေးချင်းလုပ်ပြီးခဲ့တာ။အဲ့ဒီအားကောင်းလာမှဒါရှင်းတဲ့မှုတွေရှိလာမယ်၊ကွဲရမှုတွေကိုသိခံနိုင်မယ်။အဲ့ဒီနည်းလေးပဲတစ်ဖြည်းဖြည်းနဲ့ကျွန်တော်တို့ဒီ nation building ကိုဒါပြည်တော်စုတည်ဆောက်ရေးကိုတွားရမယ်။အဲ့လိုမျိုးပဲနဲ့ပြည်တော်စုတည်ဆောက်ရေးကိုသဘောမှာအလုံးတွေ့ပြီးတော့တခါလေခေါင်းငင်းဆိုင်တဲ့ပြဿနာပြည်လည်မလို့ထင်ရင်လူအပ်တဲ့ရေကန်ရေကန်မရှိရင်ကျွန်တော်တို့ကဒီရရင်လည်း artificial လို့ခေါ်တဲ့အပေါ်ရန်သဘောပဲဖြစ်နေမှာလို့တကယ်တကယ်ဒါကြီးအောင်မြောင်ကျင့်တယ်မို့ဆိုတာဒါမှခက်ပါတယ်။ဒါကြောင့်မို့ကျွန်တော်ပြောပြောနေတာကတော့ institution တွေလို့ဆိုတာဒါပါပဲစီးပွားရေးနဲ့ပတ်သက်တဲ့ institution ကောင်းတွေလို့ဒီနိုင်ငံရေးတလိကိုတည်ဆောက်ပေးနေတဲ့ institution ကောင်းတွေလို့